ဟုတ်ကဲ့ပမောက္ခဒေါက်တာခင်မကျော်ခင်ဗျာကျွန်တော်တို့မြန်မာကနေအမေရိကန်ကိုတရားဝင်တင်သွင်းတာမဟုတ်တဲ့အသင်စားစားကုန်တချို့ကိုမစားဘူးဩဂတ်လလေတုန်းကသတိပေးပြီးစားသုံးသူတွေလုတ်တင်လာကိုအဲ့ဒီတုန်းကပြောတာမှာ label စာညွှန်းပါတာနဲ့ကိုက်မကိုက်ကိုပါဖတ်ဖို့ပြောပြီးမှပြီးခဲ့တဲ့လကုန်ပိုင်းတုန်းမှလည်းအမေရိကန်ကအလားတူထပ်သတိပေးခဲ့တာမို့ဒီတစ်ခေါက်တော့ဆရာမကြီးဒီအသင်စားကုန်အားလုံးအတွက်အမေရိကန်ကိုရောက်လာတာတွေမဟုတ်ဘူးပေါ့နော်နောက်ပါရီထက်သတိထားတင်တာကိုဆက်ပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆက်မရင
်ဒီအစားနောက်တွေကိုကိုကစားလိုက်တဲ့အချိန်မှာစီမင်းစီကန်လေးနဲ့စားဖို့ဆိုကျွန်တော်တို့ကအမြဲတမ်းပြောထားတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်အခုကကန်ဘူးတွေနဲ့ပါတယ်ဆိုလို့ရှိရင်ဒီကန်ဘူးတွေမှာတန်ဖြူဆိုတဲ့ကန်တန်ဖြူနဲ့လုတ်ထားတဲ့ဘူးလေးတွေပေါ့အထက်မှာငါးပဲဖြစ်ဖြစ်အသားပဲဖြစ်ဖြစ်အသီးရွယ်ပဲဖြစ်ဖြစ်မုတ်ဟင်းငါးပဲဖြစ်ဖြစ်အုံနုတ်ခါဆွဲပဲဖြစ်ဖြစ်အဲစတော်ပဲပြုတ်ပဲဖြစ်ဖြစ်ဒီလိုဘူးတွေနဲ့အစီတွတ်ထားတဲ့ဆိုတဲ့ကခံထဲမှာလုတ်ထားတဲ့ process လုတ်ထားတဲ့ဆိုတဲ့ကအဲ့ဒီကန်ဘူးကိုတေးသေးချာချာဖင်တပြန်ကောင်းတပြန်လှည့်ပြီးကြည့်ရမယ
်စီတွတ်ဘူးတွေပေါ့ဆရာမနော
်ဟုတ်ကဲ့ရှင်စီတွတ်ဘူးပေါ့နော်အဲ့ဒီဘူးကဖောင်းနေသလားခြိုင်ပြီးတော့ပိန်နေသလားတနည်းအားနဲ့တနည်းအားကိုပို့ဆောင်ရတာဆိုတော့ဒီအဲ့ဒီဘူးမှာတန်ကြီးတက်နေတာရှိသလားအဲ့လိုမျိုးကိုစပြီးဒီအစားအသောက်ကိုလက်ခံပြီးဆိုရရဖြန့်ဖြူးရောင်းဝယ်မဲ့သူကဒီစီမီစီကန်ကိုလိုက်နာရတယ်အဲ့လိုဖြစ်နေပြီးဆိုရင်ဆိုင်မာတင်ပြီးရောင်းဝယ်မရှိဘူးအဲ့တော့ဆိုင်မာရောက်လို့မှဒီပစ္စည်းတွေဆက်တွေ့ပြီးဆိုလဲစားသုံးသူကအဲ့ဒါကိုမဝယ်ရအောင်ကိုစီကို delivery လာပို့ရင်လည်းအဲ့ပစ္စည်းကိုချက်ချင်း return ပြန်ပေးရတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီစီတုဘူးတွေမှာအခုလိုဖြစ်ရင်ဘာကြောင့်မစားသင့်တာလဲဆရာမကြီး
ဘာဖြစ်လို့လဲဆိုတော့ဒီလိုဘူးတွေကခြိုက်နေတယ်ဆိုတာနဲ့အစားအသောက်နဲ့တန်ဖြူနဲ့တက်ရိုက်ထိပြီးတော့ reaction ပေါ့နော်တက်ပြူသွားတဲ့အတွက်အထက်ကအစားအသောက်မှာအဆိပ်ဖြစ်နေနိုင်တယ်ပြီးတော့ဖောင်းနေတယ်ဖင်ဘက်ကပဲဖြစ်ဖြစ်အဝါဘက်ကပဲဖြစ်ဖြစ်ထိပ်ဘက်ကဖြစ်ဖောင်းနေတယ်ဆိုလေအထက်မှာရှိတယ်တခုခုอ่ะဗောနော်ဓာတ်ပြုတ်နေပြီဒါကြောင့်မို့လို့သူ့မှာရှိနေတဲ့ bacteria တို့เนาะ parasites တို့ဒါလေးတွေအကုန်လုံးကသူကရုပ်ကံထွက်လာသူကဘူးလေးရအပေါ်ကိုဖောင်းတက်နေနောက်တစ်ခုကဘူးမှာတန်ကြီးလေးတက်နေတယ်ဒါဆိုလို့ရှိရင်လည်းသူကဒီ resting ကလည်းအထက်ကအစာအသောက်တွေကိုတိုက်ရိုက်ပွန်းစနီးဖြစ်နိုင်တဲ့အတွက်ဒီလိုကံဘူးတွေဆိုရင်အဓိကကြည့်ရမှာပို့ဖောင်းနေသလားပိန်နေသလားတန်ကြီးတက်နေသလားအဲ့လိုဖြစ်ရင်အထက်ကအစာအသောက်ကြီးကဘလောက်ပဲစိန်ကွတ်ထားတာရွှေကွတ်ထားတာ organic ပဲဖြစ်ဖြစ်မစားတဲ့အစားထဲမှာပါသွားပြီဒါ food safety ရဲ့စီမံစီကံပေါ့နော
်ဟုတ်ကဲ့အစားအသောက် baking ရေးပေါ့ဆရာမနော
်ဟုတ်ကဲ့ရှင်အစားအသောက် baking ရေးပေါ့ဟုတ်ဘာဖြစ်လို့လဲဆိုတော့ nutrition မှာကကျမတို့ကဒီအစားအသောက်တွေအနေကင်းရေးဆိုတဲ့ food safety နဲ့ hygiene လို့ပြောတဲ့ဒီအစားအသောက်ပြုပြင်ထုတ်လုပ်ပြင်ဆင်သယ်ယူပို့ဆောင်တဲ့သူတွေအားလုံးရဲ့ hygiene ကမှအစားကဒီ food safety ဆိုတဲ့အောက်မှာစီမံစီကံအောက်မှာပါနေပါတယ
်ဟုတ်ကဲ့ဆရာမနောက်ထပ်ရောအဓိကဘာသတိထားသင့်တာရှိသေးလဲဆရာမ
အဓိကသတိမထားမိတာကဘာလဲဆိုရင်ဒီအစားအသောက်ကုန်ပစ္စည်းတွေမှာရှိရဲ့ food label လို့ပြောတဲ့အစားတွေရဲ့ညွှန်ကိန်းသတင်းအချက်လက်ပေါ့နော်ဒီအစားအသောက်ဒေးရနေရဲ့ကင်းရေးဆိုတဲ့နေရာမှာလူတွေ allergic ဖြစ်စေတဲ့အရာတွေအဲ့တော့ allergic ဖြစ်စေတဲ့အရာတို့တောင်မှကိုထုတ်လုပ်လိုက်တဲ့ဘူးတုတ်တဲ့ package လုပ်တဲ့အစားအသောက်အထဲထဲမှာပါနေတယ်ဆိုရင်အပေါ်မှာသေးသေးချာချာ clearly ရှင်းရှင်းလင်းလင်းပေါ်ပြပေးရတယ်အဲ့တော့လူတွေကိုဥမာစားသုံးသူရဲ့60ရာခိုင်နှုန်းလောက်ကဓာတ်တည်တနာတွေ့ရှိချက်တွေရပေါ့ allergic ဖြစ်စေတဲ့အစားအသောက်တွေရှိတယ်အဲ့ဒီ allergic ဖြစ်စေတဲ့အစားအသောက်6မျိုးရှိတယ်ပေါ့နော်အဲ့ဒီ6မျိုးကကိုထုတ်လုပ်လိုက်တဲ့အစားအသောက်ဘူးနဲ့ပဲတွတ်တွတ် package နဲ့ပဲလုတ်လုတ်အဲ့ဒီထဲမှာပါနေတယ်ဆိုရင်တော့ဂယုဆိုင်ပြီးတော့ဖော်ပြပေးရမယ်အဲ့ဒါဘာလဲဆိုရင်မြေပဲနဲ့လုတ်တဲ့ဟာအပင်ကြီးတွေရဲ့ nest တွေဖြစ်တဲ့ banana ဈေးတို့ walnut တွေကြားဈေးတို့ pecans တို့ဒါမျိုးတွေဆိုရင်ပြီးရင် swine pebble ပစ္စည်းပေါ့နော် swine product နဲ့လုတ်တဲ့ဟာဥနဲ့လုတ်တဲ့ဟာနှုတ်ွက်ပစ္စည်းနှုတ်နဲ့လုတ်တဲ့ဟာပဇွန်လိုလုတ်တဲ့ဟာ lobster တို့ဒီကနန်းတို့ဒါမျိုးတွေနဲ့လုတ်ထားတယ်ဆိုရင်ငါးနဲ့လုတ်တဲ့ဟာပြီးရင်ဂျုံအဲနောက်ပြီးလို့ရှိရင်ဒီအခုနောက်ဆုံးတစ်ခုကတော့ sesame ပေါ့နော်နှမ်းနဲ့လုတ်တဲ့ဟာအဲ့တော့ဒီ၉မျိုးပေါ့နော်အဲ့တော့2023 January တနေ့ညစပြီးတော့နှမ်းကိုပါထပ်ထည့်လိုက်တယ်။ allergic ဖြစ်စေမဲ့အစားအသောက်၈မျိုး plus 1ဆိုတော့၉မျိုးဖြစ်သွားတယ်။အဲ့တော့ဒီ၉မျိုးကိုမြုံမုံတမုံလောက်ကလေးပဲပါပါဒီအစားအသောက်ထဲမှာအဲ့ဒီ food label မှာအဲ့ဒီ၉မျိုးတွေကတမျိုးမျိုးပါတယ်ဆိုရင်သေးသေးချာချာရှင်းလင်းပေးရတယ်။ရေးပြပေးရတယ်။မပါဘူးဆိုလို့ရှိရင် food safety အရာသူဒီအန်ရကင်းတဲ့အစားအသောက်မဟုတ်ဘူး။စီမင်းစီကံကိုမလိုက်နိုင်ဘူးဆိုပြီးတော့ဒီလိုမျိုး identify အတိအပြည့်သတ်မှတ်တယ်
။ဟုတ်ကဲ့ဆရာမအဲ့တော့ ဒီအတင်းစားစားကုန်နေပေါ့နော်အန်ဒီရဲ့ခင်ရဲ့အတွက်နောက်ထပ်ရောဘာထက်အကြံပြုချင်တယ်လဲဆရာမကြီး
။နောက်ပြီးလို့ရှိရင်ကွန်ဆူမာစားသုံးသူတွေအနေနဲ့သူတပြင်းကျမတို့ကဒီအရသာကောင်းအောင်ထည့်တဲ့ဟင်းချုံမုံဆိုပါစို့ဟင်းချုံမုံပါတာကိုပါတယ်ဆိုတာကို ingredients တဲ့မှာရေးပေးရတယ်။နောက်ပြီးလို့ရှိရင်နီးရဲနေတဲ့အသားတွေကိုနီးရဲနေအောင်လို့ nitrate တွေထည့်တာမျိုးလို့အသီးအရွက်ကလေးတွေပုံဖို့လက်ဆက်အောင် sulfite တွေသုံးတာမျိုးလို့ဆိုဒါမျိုးတွေကြတော့လေသုံးရသားနဲ့သုံးတဲ့ပစ္စည်းကိုထည့်ရေးမထားရင်အခုနပြောတဲ့အန်ဒီရဲ့ကင်းနေဆိုတဲ့ food safety အောက်မှာစီမင်းစည်းကမ်းကိုချိုးဖောက်ရရတယ်အလတ်ကြီးဖြစ်စေတဲ့အရာကိုထည့်ရေးမပေးတဲ့အတွက်ဆိုအဲ့တော့ကျမတို့စားသုံးသူတွေအနေနဲ့ကယူဆိုင်စေခြင်းနဲ့အဲ့တော့ကိုစားမဲ့အစားအသောက်တွေကိုတည်တည်ချာချာစည်ရင်းတွေကိုပါဝင်တဲ့ဟာတွေကိုဖတ်ပါဘာတွေပါတာလဲဘာတွေနဲ့လှုပ်ထားတာလဲနော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအသင်စားအစားစာအားလုံးနဲ့ပတ်သက်ပြီးတော့နောက်ထပ်သတိထားတင်တာရှိသေးလားဆင်မ
နောက်တစ်ခုကကြတော့အရေးကြီးတာ chef line လို့ပြောတဲ့ဒီအစားတောက်တည်းရဲ့ကြာရှည်ခံမှုပေါ့နော်ဘယ်လောက်ခံတာလဲတစ်နှစ်ခံတဲ့အစားတောက်လားနှစ်နှစ်ခံတာလား6လလား3လလားနှစ်ပတ်ပဲခံတဲ့အစားတောက်လားဆိုအဲ့လို chef line တည်းရလဲစီမင်းစည်းကမ်းတကြတခွဲကမ်းမှာတည်တည်ချာချာဒီ culture လုပ်ပြီးတော့မှအဲ့ဒီ food ကိုတည်တည်ချာချာ culture မွေးပြီးမှသူဒီဘယ်လောက်အထိ chef line ကိုခံနိုင်လဲဆိုတာကိုတည်တည်ချာချာဖော်ပြပေးရတယ်ကိုအစားတောက်ကလေးကိုစားကြည့်လိုက်တော့အာအရသာလည်းမပြောင်းဘူးအာအနံလည်းမပြောင်းဘူးအာမှန်းပြီးတော့စိတ်ကူးတွေကနေပြီးတော့6လလောက်ခံတယ်7လလောက်ဒီဘာမှမဖြစ်ဘူးဒီလိုစိတ်ကူးရင်အိမ်နဲ့ဖော်ပြပေးလို့မရပါဘူးသိပ်ပန်ဒီကြတက်ခွဲကမ်းမှာတေးသေးချာချာ chef light ကိုတေးချာတက်ခွဲပြီးတော့မှထွက်တဲ့အဖြေလေးတွေနဲ့ chef light ကိုတိတိကျကျဖော်ပြပေးရပါတယ်အဲ့တော့မှဒီအစားတောက်ဒီအနေရဲ့ကင်းတဲ့ safety food ဆိုပြီးတော့အဲ့သတ်မှတ်ပေးပါတယ်အဲ့လိုမျိုးဖော်ပြရတဲ့ဒိတ်ကကောနာစူပါမားကတ်မှာဒိတ်ကကြောနေပြီဆိုလို့ရှိရင်ဒါဘလို့မှရောင်းဝယ်မရှိတော့ပါဘူးဒါကြောင့်မို့ဝယ်တဲ့သူတောင်မှအနည်းဆုံးဒီလိုမျိုး chef နောက်ဆုံးဒိတ်ကexpiration ဖြစ်မဲ့ date ကိုမျိုးစုံရေးလို့ရတယ်။ or use by လို့ sell by လို့ expiration date လို့ the best before လို့ is ဒီလိုမျိုးပေါ့။ or chef like ကိုပုံစံမျိုးစုံနဲ့ရေးလိမ့်ရှိတယ်။ဒါလေးကိုလည်းဂယုစိုက်ပြီးတော့ဖတ်ရမယ်
။ okay ကျေးဇူးများကြီးတင်ပါတယ်ဆင်မ။